ဒိမန်နိုင်ငံဆိုင်ရာထိုင်းတန်မတ်ကြီးဟောင်းကိုတတ်မှုနဲ့မတင်ငါသူမြန်မာလူငယ်တအုပ်ကိုထိုင်းရဲတပ်ဖွဲ့ကလိုက်လံရှာဖွေနေရမှာလူတတ်မှုကျူးလွန်သူလို့တန်လျာရှိနေတဲ့မြန်မာလူငယ်ဟာမြန်မာနိုင်ငံဘက်ကိုထွက်ပြေးသွားပြီဆိုပြီးထိုင်းရနာပိုင်းတွေကယူဆထားကြပါတယ်ဒီအတွက်တန်လျာရှိသူကိုဖမ်းဆီးနိုင်ဖို့မြန်မာတန်ရုံးနဲ့ပူးပေါင်းပြီးညှိနှိုင်းမှုတွေလုပ်နေတယ်ဆိုပ ในวันที่29ตอน7:12 น.ค่ะ
ကျွန်တော်တို့ရတဲ့သတင်းအချက်အလက်တွေအရသူဟာနေဆက်ကနေမြန်မာနိုင်ငံထဲကိုပြန်ဝင်သွားပြီဖြစ်ပါတယ်။သူဟာစက်တင်ဘာလ29ရက်နေ့ကလေးကမြန်မာနိုင်ငံဘက်ကိုပြန်ဝင်သွားတာပါ။သူနေဆက်ကနေပြန်သွားတယ်ဆိုတာကို CCTV မှတ်တမ်းနေနဲ့သတင်းအချက်အလက်တွေကျွန်တော်တို့ရယူထားပြီးပါပြီဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားပါတယ်။တန်အမတ်ဟောင်းအသက်ခံရတဲ့ညမှာပဲသူဟာနေအိမ်ကနေအဖိုးတန်ပစ္စည်းတွေဖြစ်တဲ့ဖုန်း၊ကွန်ပျူတာ၊တက်ဘလက်၊နာယီနဲ့ဘဏ်ကတ်တွေကိုယူပြီးထွက်သွားခဲ့တာဆိုပြီး CCTV စစ်ဆေးချက်ကိုကိုးကားပြီးထိုင်းရဲတပ်ဖွဲ့ကသတင်းထုတ်ပြန်ခဲ့ပါတယ်။ဆိုင်းမြတ်မိုးဟာတေဆုံးသူတန်အမတ်ဟောင်းရဲ့ဘဏ်ကတ်နဲ့ကုန်တိုက်နှစ်ခုကနေငွေသားထိုင်းဘက်ငွေ35,000ကျော်ထုတ်ယူသွားခဲ့တယ်လို့လည်းဆိုပါတယ်။ဆိုင်းမြတ်မိုးဟာဘဏ်ကောက်ကအလုရှာဖွေပေးတဲ့ကုမ္ပဏီတစ်ခုကိုဆက်သွယ်ပြီးတလားကိုဘဏ်ငွေ1,000နဲ့တန်အမတ်ဟောင်းရဲ့နေအိမ်မှာစက်တင်ဘာလ23ရက်နေ့ကအလုစတင်ဝင်ရောက်လုပ်ကန်ခဲ့တာဖြစ်ပါတယ်။အခုနောက်ဆုံးရဲတပ်ဖွဲ့ရဲ့ထုတ်ပြန်ချက်မှာတော့ဆိုင်းမြတ်မိုးဟာဘန်ကောက်ကနေချင်းရိုင်မဲဆိုင်အထိလိုင်းကားနဲ့လိုက်ပါသွားပြီးတစ်ဖက်မြန်မာနိုင်ငံဘက်ကိုထွက်ပြေးသိမ်းရှောင်သွားပြီလို့လည်းဘန်ကောက်ရဲကပြောပါတယ်။မြန်မာရှေ့ပြောင်းလူသမားကြီးဆောင်ရွက်နေသူဦးမိုးကျူးကတော့ဒီတနည်းအားရှိသူလူငယ်ကိုတွေ့ရင်သတင်းပေးကြဖို့ထိုင်းအနာပိုင်တွေကတိုက်တွန်းထားတယ်လို့လည်းပြောပါတယ်
။ဒီကောက်လေးကစက်တင်ဘာလ29လောက်တည်းဟိုကထိုင်းနိုင်ငံရဲ့နယ်ဒီဧရိယာနယ်နွေထဲမှာမရှိတော့ဘူးမြန်မာနိုင်ငံဘက်ကိုထွက်ပြေးသွားတယ်လို့သိရတယ်။အဲပြီးတော့ထိုင်းနိုင်ငံဧရိယာထဲမှာလည်းရှီနိုးလို့ပေါ့လေအဲ့တော့တပ်ဆိုင်ရာစစ်တပ်တို့ရဲတို့ထောင်လိုက်အဖွဲ့ကြီးတွေကနေပြီးတော့ဒီမြန်မာတွေအတိုင်းဝိုင်းထဲမှာလည်းဒီကျူးလွန်လို့တန်တရားရှိခံတဲ့ဒီကောင်လေးနဲ့ပတ်သက်ပြီးတော့သတင်းချက်လက်တွေရမယ်ဆိုရင်တွေးရှိမယ်ဆိုရင်သတင်းပေးဖို့ပြောထားတယ်စစ်စောတိုက်တွန်းပြီးတော့
ဆိုင်းမြတ်မိုးကိုထိုင်းအစိုးရကတရားဝင်ဖမ်းရမ်းထုတ်ထားပြီးသူ့ကိုဖမ်းဆီးနိုင်ဖို့ဘန်ကောက်မြန်မာတန်ယုံကတာဝန်ရှိသူတွေနဲ့ပူးပေါင်းလှုပ်ဆောင်နေတယ်လို့ဆိုင်းမြတ်မိုးရဲ့မိခင်ကိုဆက်သွယ်ပြီးအသာတကြီးအဖမ်းခံဖို့ဖိအားပေးတိုက်တွန်းနေတယ်ဆိုပြီးထိုင်းရနာပိုင်တွေကိုကိုးကားပြီးထိုင်းသတင်းတွေမှာဖော်ပြနေကြပါတယ်။အသက်63နှစ်အရွယ်ဒိမတ်နိုင်ငံဆိုင်ရာထိုင်းတန်အမတ်ဟောင်းဟာဘန်ကောက်မြို့ဝိဖာဝတီလမ်းကသူ့ရဲ့နေအိမ်ရဲ့လှေကားရင်းမှာဓားဒဏ်ရာတွေနဲ့တိုက်ဆုံနေတဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးမြန်မာနိုင်ငံသားဆိုင်းမြတ်မိုးကိုအဓိကတန်ရာရှိသူဖြစ်ရဲတပ်ဖွဲ့ကထုတ်ပြန်ထားပါတယ်ရှင်။